ဗြိတိန်နိုင်ငံသားဝန်ကြီးဘောရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်ရှိလာပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာပဲမြန်ပြည်တော်ကိုရောက်လာတဲ့ဗြိတိန်နိုင်ငံသားဝန်ကြီးကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှာဖြစ်ကြောင်းလဲလန်ဒန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြီးဆုံးသေးပေမဲ့လည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွန်ခဲ့တဲ့6လလောက်ကစလို့အစိုးရတာဝန်ယူခဲ့ပြီးတဲ့နောက်မှာပေါ်ပေါက်လာတဲ့အပြောင်းလဲတွေကိုလည်းအတိမတ်ပြုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နှစ်ပေါင်းကြာရှည်ဆက်ဆံရေးတွေရှိခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်အပြည့်အဝအားပေးသွားမှာဖြစ်တယ်လို့မြန်မာလူထုအတွက်ငြိမ်းချမ်းရေးနဲ့တာယာဝါပြောရေးတာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်အောင်ဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်တာဝန်ရှိသူတွေတိုင်းဒေသအင်အားစုတွေကကိုယ်စားလှယ်နဲ့တွေ့ဆုံပြီးတော့ညီညာရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ